ကမ္ဘာ ပေါ်မှာ အောက်ဆီဂျင် ဓာတ်ငွေ တွေ ဘယ်က ရတယ်လဲ ဆိုတာကို လေ့လာနေတဲ့ သိပ္ပံ ပညာရှင် တွေက ဖြစ်နိုင်ခြေ တစ်ခုကို တွေ့ရှိထားပါတယ် ရှေးနှစ် တန်းပေါင်း များစွာမှာ ရှိခဲ့တဲ့ ဗက်တီးရီးယား ပိုးမွား တွေဟာ နေ့တော် ရှေးလို့ အလင်းကို ရောက်ပြီးတော့ ပိုရလာတဲ့ အခါမှာ အောက်ဆီဂျင် တွေ ပိုပြီးတော့ ထုတ်လွှတ်တယ် ဆိုတဲ့ အချက်ကို သူတည်တီ တွေက သွားတွေ့ပါတယ် အောက်ဆီဂျင် တွေ ရှိနေလို့သာ ကမ္ဘာ ပေါ်မှာ တက်ရှိ တတ္တဝါ တွေ နဲ့ အပင် တွေ အသက် ရှင်သန်နိုင်ကြတာ ဖြစ်ပါတယ် AB သတင်းကို အခြေခံပြီး နန်းလောင် ပြောပြပေးပါရှင်
American and Canada Nanganesa, Michigan Pinetega, Lake Haron, Yeganjia, Jamia Ogane, Kayan Yoshide, Pichacha, Bacteria, Pomarigo, Yupiro, Takwe Kanema, Alinyang Baby, Santa Cavare, Tikama, Alinyang Mimayali, Bogli Risiga, Oxygenta, Botolilis, Rago Twishi Cavare, Lunker and Nit, Damamiazoga, Kaba Miboma, Oxygen and Egliva Shiagane, Akulo, Dangati, Pulu Dula, the Les Ray, Mekungaro, Tipan Pinya, Adrep, Behali Gitiku, Pizza Shi Nevade. Diniama cyanobacteria lokore pomwale re pawin patamo shinira go tu titi re twi shi khe be melo oxygen tet amya pya belo paw paw la de le sura ga lo apie sha ma ya te bawu tabawa visa pinya thana ga ogola ne ye ne ma thau pyan lai de tu titana saran de khu ma ro gaba le pat mu nei kwe la pi tayet ko 6 na yi shi ya ga ne 24 na yi thi ni ta she la ra ga cyanobacteria pomwale re oxygen tet re po tho lo nai bo adhika ja de ache phit de lo phaw pya tha ba de လုံခဲ့တဲ့နှစ်ပေါင်းနှစ်သတ္တမလေးဘီလီယံလောက်မှာတော့ကမ္ဘာလေထုထဲမှာတိုင်းတာကြီးလို့မရနိုင်လောက်အောင်အောက်ဆီဂျင်ဓာတ်နည်းနည်းကလေးပဲရှိခဲ့တဲ့အတွက်တက်ရှိသတ္တဝါတွေနဲ့အပင်တွေအသက်ရှင်သန်လို့မရခဲ့ပါဘူး။ဒါပေမဲ့လည်းအလင်းရောင်ပိုရလာကြတဲ့ဆိုင်ယာနိုဘက်တီးရီးယားပိုးမွားလေးတွေကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုရှူသွင်းပြီးတော့အောက်ဆီဂျင်တွေကိုထုတ်လုပ်ခဲ့တ ကျွန်တော်တို့ရဲ့ဆေးဘုံတစ်ပုံလောက်ထိတိုးလာပါတယ်။ ဒါအလိုများတဲ့ပမာဏဖြစ်တယ်လို့ဂျာမနီနိုင်ငံမက်စ်ပလန်အင်စတီကျူတ်ကအစိဟာဇာဦးဆောင်ပြုစုသူစီဝဓာတုပညာရှင်ဂျူဒစ်ကလက်ကပြောပါတယ်
The world most likely covered it for billions of years with microbial mass.
ဘဝနဲ့တူရပုံဝါရီဖြစ်ပေါင်းစမ်းတဲ့ချင်းဖုံးလန်းနေခဲ့ပုံရပါတယ်။လက်ရှိမှာတော့သူတို့ကိုမြေတဲ့အိုင်လန်စင်ခိုးလို့လက်လမ်းမီကိုသိခတ်တဲ့နေရာမျိုးမှာပဲတွေ့ရပါတော့တယ်။အဲ့ဒီပိုးမွားတွေကပဲအောက်ဆီဂျင်ဓာတ်ငွေတွေအဖြစ်အသွင်ပြောင်းလာစေမဲ့ဓာတ်ငွေတွေကိုအဓိကချုပ်လွှတ်ခဲ့တာပါ။
ဒါကြောင့်လဲအပင်နဲ့တရိတ်ဆန်တွေပေါက်ပွားလာပြီးတော့အပင်တွေကလည်းအောက်ဆီဂျင်တွေထုတ်လွှတ်လာတယ်လို့ပြောပါတယ်။အဲ့ဒီဘက်တီးရီးယားပုံမှားလေးတွေကအောက်ဆီဂျင်ကိုဘာကြောင့်အများအပြားထုတ်လွှတ်ခဲ့ကြတာပါလဲ။ပင်လယ်ဒီရေနဲ့ကမ္ဘာလေပတ်မှုဆက်စပ်ပုံအကြောင်းလေ့လာနေတဲ့မီရှီဂန်တက္ကသိုလ်အန်နဝါဘေဒပညာရှင် Brian Abicca Akulo
သုံးသပ်ပါတယ်။
Oxygen that day sabi chala re chinu nga kabale pamu ga ato ni ba re ni thwet pi ni da chi la re a kha cha ro a di po mwa re le dan ngwe re thau lut pho a chain ni po ya la ja la phit ba re
pin le di ye re ne la ye swain ngin a re tong pyan mu re shu thwe ni ka da chaung kabale pat mu ni kwe kha da ba a di ayu sa man 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 so ra ko ti nan a lo lun kha de ne pa ne tara ma le billion lawk ga shi ka de bacteria re ne ala du lake haron ji kan ji ye ပေ80အနက်လောက်ကတွင်းကြီးထက်ကပိုးမွားတွေကိုယူပြီးတော့မီရှီဂန်နဲ့ဂျမန်သုတေသီတွေစမ်းသပ်ခဲ့တာဖြစ်ပါတယ
်။ There are these beautiful cyanobacterial mats flourish in
ရှေးဝါးနောက်ကမြေကြီးဟာမေရဲအိုင်လန်စင်ခိုးတွင်းနယ်ကြီးတွေကပုံစံမျိုးဖြစ်ခဲ့မယ်လို့ကျွန်တော်တို့ယူဆထားပါတယ်။ပင်လယ်ကမ်းခြေတွေမှာဒီလိုပိုးမွားတွေနဲ့ဖုံးလွှမ်းနေမယ်လို့ထင်ပါတယ်
။ရင်ခုသမားတွေယူလာပေးတဲ့အဲ့ဒီပိုးမွားတွေကို52နာရီကြာအဆက်မပြတ်အလင်းရောင်ပေးပြီးတော့စမ်းသပ်တဲ့အခါမှာတော့အောက်ဆီဂျင်တွေပိုထွက်တာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီတွေ့ရှိချက်ဟာကမ္ဘာပေါ်မှာအောက်ဆီဂျင်တွေပယ်ကားရတယ်လို့ဆိုရဲဖြစ်နိုင်ခြေတစ်ခုသာဖြစ်တယ်ဆိုပေမဲ့လို့ချီးကျူးထိုက်တဲ့ရှင်းလင်းတင်ပြချက်တစ်ခုဖြစ်တယ်လို့လည်းသိပ္ပံပညာရှင်အတိုင်းဝိုင်းကပြောဆိုကြ